အင်ဒိုနီးရှားနိုင်ငံမှာမြန်မာတန်ရုံးကိုတက်ခတ်ဖို့ကြိုးပမ်းသူတွေလို့တန်တရားရှိတဲ့သူတွေကိုနောက်ထပ်လိုက်လံဖမ်းဆီးရင်လူကြုံရအနာဘယ်နေနဲ့ပြစ်ခတ်မှုတွေဖြစ်ပွားရကစစ်သွေးကြွ၃ယောက်တိဆုံးသွားပြီးအ ਨੇ ဆုံး2ဦးကိုလည်းရှင်ဖမ်းမိခဲ့ပါတယ်။ဂျာဘာခရိုင်နောက်ဖက်စီကွန်တဝါကျေးရွာမှာတန်တရားရှိသူတွေပိုးအောင်နေတဲ့နေအိမ်တစ်လုံးကိုအင်ဒိုနီးရှားကျင်းပမှုတပ်ဖြည့်ရထူးတပ်ဖွဲ့ဝင်တွေနိုင်တော်ကြဝန်းဝန်းထားခဲ့ပြီးတော့ပြစ်ခတ်မှုဖြစ်ပွားရကတိဆုံးသွားတာလို့အင်ဒိုနီးရှားရဲတပ်ဖွဲ့ရဲ့အကြီးအကဲတီမူဟာပရာတိုပိုကတင်းတောက်တွေကိုပြောဆိုလိုက်တာပါ။လီလာချောင်းငှားရမ်းထားတဲ့နေအိမ်ထဲမှာရှိနေတဲ့လက်နက်ကင်စစ်သွေးကြွတွေဘက်ကခုခံမှုတွေရှိခဲ့ရတာကနေလူကြုံရေးတပ်ဖွဲ့တွေဝင်နေတဲ့အစိုးရမှအပြန်အလှန်ပြစ်ခတ်မှုတွေရှိခဲ့ကြောင်းလဲအင်ဒိုနီးရှားတာဝန်ရှိသူတွေကပြောပါတယ်။အင်ဒိုနီးရှားဒေသခံသတင်းတွေမှာတော့လူကြုံရေးအနာမနဲ့ဝိုင်းထားတဲ့နေအိမ်ကနေထွက်ပြေးဖို့ကြိုးပမ်းကြတဲ့စစ်သွေးကြွသူတွေကိုလက်လံဖမ်းဆီးရင်ပြစ်ခတ်ရကတိဆုံးခဲ့တာလို့လည်းဖော်ပြနေကြတာပါ။အနည်းဆုံးနောက်ထပ်လူတူကိုတော့အရှင်ဖမ်းမိခဲ့တယ်လို့လက်နက်ခဲယမ်းတွေလည်းသိရှိရမိခဲ့တယ်လို့ပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်တဲ့မြန်မာတန်ရုံးကိုတက်ခတ်ဖို့ကြံစီသူတွေဖြစ်နေတန်တရားရှိသူနှစ်ယောက်ကိုအင်ဒိုနီးရှားလူမျိုးရေးတပ်ဖွဲ့ဝင်တွေကဂျကာတာမြို့တော်မှာမော်တော်ဆိုင်ကယ်တစ်စင်းနဲ့တွာလာနေတုန်းမှာဖမ်းဆီးမိခဲ့တာပါ။သူတို့နှစ်ဦးထံကနေလက်လုပ်ဘုံတွေအပါအဝင်ဖောက်ခွဲပစ္စည်းတွေကိုသိရှိရမိခဲ့ပြီးတဲ့နောက်မှာတော့နောက်ဆက်တွဲတန်တရားရှိသူတွေကိုအာဏာပိုင်တွေကလိုက်လံရှာဖွေဖမ်းဆီးနေတာလည်းဖြစ်ပါတယ်။ဒီအတွက်ကြောင့်အင်ဒိုနီးရှားနိုင်ငံမှာဖျော်ဖြေဖို့စီစဉ်ထားတဲ့နာမည်ကျော် Aerosmith အဖွဲ့ရဲ့စင်တင်ဂီတာပွဲလဲဖြစ်လိုက်ရတဲ့အကြောင်းဒီသတင်းပတ်ထဲမှာပဲကြေညာခဲ့တာပါ။မြန်မာနိုင်ငံမှာလူများပြားထိခိုက်ဒိဆုံးမှုတွေကြုံခဲ့ရတဲ့မချသေးရင်တော့ Prepcat တွေအတွင်းမှာမွတ်စလင်တွေကိုပြစ်မှတ်ထားတိုက်ခိုက်ခံခဲ့ရတာကိုလက်တုံ့ပြန်မှုရည်ရွယ်ပြီးအစိုးရသူတွေကတိုက်ခိုက်ဖို့စီစဉ်ခဲ့တာလို့လည်းအင်ဒိုနီးရှားရဲတပ်ဖွဲ့ကပြောပါတယ်။မချသေးရင်နေ့တကစလို့မြန်မာနိုင်ငံက Prepcat တွေအပေါ်မှာမချေနဲ့သူအင်ဒိုနီးရှားမွတ်စလင်အစိုးရတွေကမြန်မာအစိုးရရဲ့ဂျူးစီးပွားတွေကိုပြစ်မှတ်ထားပြီးကျေးရပါသားရေးစစ်ပွဲဆင်နွှဲဖို့လှုပ်ဆော်တိုက်တွန်းမှုတွေလည်းထွက်ပေါ်နေကြတာဖြစ်ပါတယ်။အခုနောက်ဆုံးတည်ဆုံသွားသူတွေနဲ့ဖမ်းဆီးမိသူတွေဟာတန်ရုံးကိုတက်ခိုက်ဖို့ချက်စီမှုနဲ့ဆက်နွယ်မှုရှိမရှိဆိုတာကိုတော့စစ်ဆေးသွားမှာဖြစ်တယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်။